နေပြည်တော်အကျဉ်းထုံမှာနှစ်ရှည်ထောင်တန်းကြခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြတ်တို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တချို့ကနေဒီကနေ့လူငယ်သက်သာခွင့်ပြုလိုက်တဲ့စစ်ကောင်စီရဲ့လှုပ်ရက်ဟာပြည်သူလူထုကိုလှည့်စားတဲ့လှုပ်ရက်ဖြစ်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကလူမှုကွန်ရက်ကနေတစ်ဆင့်တုံ့ပြန်လိုက်ပါတယ်
အခုတခါလူငယ်သက်သာခွင့်ဆိုတဲ့နာမည်တစ်ခုကိုသုံးပြီးတော့ဒေါ်ဆန်းစုကြည်ကိုပြန်လှုပ်လို့လို့ပြစ်ဒဏ်ကြီးရော့ပေါ့လို့လွတ်ဆောင်ပြီးတော့ပြည်သူလူထုကိုလှည့်ပြဖို့ကြိုးစားနေပါတယ်။ဒီအမှုကကြည့်မယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကလွတ်မြောက်တာမဟုတ်ပါဘူး။မတရားဖမ်းဆီးထားပြီးတော့ဆွဆွဲထားတဲ့ချမှတ်ထားတဲ့မတရားပြစ်ဒဏ်တွေကနေရော့ပေါ့တာဖြစ်ပါတယ်။ဒီဟာသူကမှန်ကန်သောလွတ်ဆောင်မှုလည်းမဟုတ်သလိုစစ်မှန်တဲ့လွတ်မြောက်မှုလည်းမဟုတ်ပါဘူး။
အလာတူပါပဲသမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ NUG တရားရေးဝင်ကြီးဌာနကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ဟာပြစ်မှုတစုံတရာကျူးလွန်ခြင်းမရှိဘဲတစ်ဖက်သက်လှုပ်ရှားဆွဆွဲဖမ်းဆီးခံထားရတာဖြစ်ပြီးသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်အားလုံးဟာလည်းဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ NUG ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့အမှုတွေကနိုင်ငံတော်အကြီးအညိုပြက်စင်မှု905ခါတဘာဝဘေးအမှုနှမှုဆက်သွယ်ရေးအမှုနဲ့ပို့ကုန်တွင်းကုန်နဲ့တရားစွဲထားတဲ့စုစုပေါင်းပြစ်ဒဏ်6နှစ်ကိုရှော့ပေါ့ပေးလိုက်တာဖြစ်ပြီးသမရဦးဝင်းမြင့်ကိုတော့တဘာဝဘေးနဲ့2နှစ်905ခါနဲ့2နှစ်စုစုပေါင်းပြစ်ဒဏ်4နှစ်ရှော့ပေါ့ပေးလိုက်တာဖြစ်တယ်လို့စစ်ကောင်စီကဒီကနေ့ကြေညာလိုက်တဲ့အပေါ်အဲ့ဒီလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အပေါ်အမှုပေါင်း19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာကနေ6နှစ်ရှော့ပေါ့ပေးလိုက်တာဖြစ်လို့ထောင်ဒဏ်28နှစ်ကတော့ဆက်လက်ကြာခံရအောင်မှာဖြစ်ပါတယ်။ထောင်ဒဏ်12နှစ်ချမှတ်ခံထားရတဲ့သမရဦးဝင်းမြင့်ကတော့4နှစ်ရှော့ပေါ့လိုက်တဲ့အတွက်10နှစ်ဆက်လက်ကြခံရအောင်မှာဖြစ်ပါတယ်။သမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တချို့ကိုရှော့ချလိုက်တဲ့တစ်ချိန်တည်းမှာပဲတနိုင်ငံလုံးမှာရှိတဲ့အကျဉ်းထောင်တွေကနေအကျဉ်းသား8,949ရောက်ကိုစစ်ကောင်စီကပြစ်ဒဏ်ကနေလွတ်ငြိမ်းခွင့်ပေးလိုက်တာပါရှင်။